တရုတ်နိုင်ငံကထင်ရှားတဲ့လူအခွင့်အရေးလှုပ်ရှားသူမျက်မမြင်ရှိနေချင်းကွန်းချင်းဟာဘီဂျင်းကအမေရိကန်တန်ယုံမှာခိုးလုံနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဒီသတင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဗစ်တိုးရီးယားညူလန်က AP 29ရက်နေ့ကညင်းဆိုခဲ့ပါတယ်။ဒါပေမဲ့ချင်းကွန်းချင်းရဲ့ကံကြမ္မာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်နေတယ်လို့ပြောကြားခဲ့ပါတယ်မိသားစုတစ်ခုကလေးတစ်ယောက်ပေါ်လစီကြောင့်နိုင်ငံတဝန်းဒေသကအာရဗိန်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုမှတ်တမ်းပြုစုရေးသားခဲ့တဲ့ချင်းကွန်းချင်းအတွက်စိုးရိမ်ပူပန်မှုရှိနေကြောင်းအစိုးရပိုင်းကအမေရိကန်ပြည်ထောင်စုကထုတ်ဖော်ကြေညာထားပြီးဖြစ်တယ်လို့မစ်ညူလန်ကပြောဆိုခဲ့ပါတယ်ခင်ဗျာချင်းကွန်းချင်းဟာနိုင်ငံအရှေ့ပိုင်းရှန်တောင်ပြည်နယ်ကဒုံရှင်ကူဆိုတဲ့ရွာကလေးကသူ့ရဲ့အဆောက်အအုံထူထပ်စွာခြားထားတဲ့အိမ်ကနေပြီးတော့ထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့ကြာသပတေးညအထိသူပျောက်ဆုံးနေတာကိုအာဏာပိုင်တွေကသိရှိကြခြင်းမရှိပါဘူးအခုအခါချင်းကွန်းချင်းဘယ်မှာရှိတယ်ဆိုတာမသိကြရပါပဲသူဟာမိုင်မောင်းများစွာဝေးကွာတဲ့နေရာကစိတ်ချလုံခြုံတဲ့နေရာမှာရှိနေပါတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်လူအခွင့်အရေးလှုပ်ရှားတဲ့ China Aid အဖွဲ့ကောင်းဆောင် Bob Fu က AP 29ရက်နေ့ကပြောဆိုခဲ့ပါတယ်ချင်းကွန်းချင်းဟာဘီဂျင်းမြို့ကအမေရိကန်တန်ယုံမှာခလုံးကွင်းတောင်းခံပွဲရှိတယ်လို့ခန့်မှန်းပြောဆိုနေကြပြီးတော့အာဏာပိုင်တွေကတော့ဒီသတင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညှင်းဆန်နေကြပါတယ်။ AP 29ရက်နေ့ကပဲအင်တာနက်ပေါ်မှာဗီဒီယိုနဲ့တင်ထားတဲ့ပြကွက်မှာတော့ချင်းကွန်းချင်းကသူနဲ့သူ့မိသားစုကအကြေကျုပ်ခံရတဲ့တစ်နှစ်ခွဲကာလအတွင်းညှဉ်းပန်းနှိပ်စက်ခံရခဲ့တာတွေကိုအသေးစိတ်ပြောပြခဲ့ပါတယ်။ချင်းကွန်းချင်းဟာတရုတ်အစိုးရရဲ့မိသားစုတစုကလေးတယောက်ယူရေးပေါ်လစီကြောင့်ကိုဝင်ဖျက်ချနေကြရခြင်းကိုဆန့်ကျင်တဲ့လှုပ်ရှားမှုကြောင့်ထောင်နဲ့လေးနှစ်ကြာခံခဲ့ရပြီး2010စက်တင်ဘာမှာပြန်လွတ်ခဲ့ပါတယ်။အဲဒီနောက်ဆက်ပြီးနေအိမ်မှာအကျဉ်းချုပ်နဲ့အချင်းချခံနေရတာဖြစ်ပါတယ်။အင်တာနက်ပေါ်ကဗီဒီယိုနဲ့ပြကွက်မှာချင်းကွန်းချင်းကဝင်းရုပ်ဝမ်းကြားပုံကိုရည်ညွှန်းပြီးပြောဆိုတာမှာတော့မြို့ရွာတွေကအာဏာပိုင်တွေနဲ့ကွန်မြူနတီပါတီကကေဒါတွေဟာပြည်သူတွေကိုနှိပ်စက်ညှဉ်းပန်းနေကြပြီးတော့ဥပဒေမဲ့ဖြစ်ရတွေကပြည်သူလူထုကိုအထိတ်တလန့်ဖြစ်စေတဲ့အခုလိုဖြစ်ပျက်နေတာကြောင့်ဒေသကအာဏာပိုင်တွေကဘိုးအစိုးရကိုထောက်ခံကြသေးရဲ့လားသူတလူဘိုးတမင်းဖြစ်နေကြပြီလားဆိုတာပြည်သူလူထုကိုဝန်ကြီးချုပ်အနေနဲ့အဖြစ်ပေးပါလို့ချင်းကွန်းချင်းကပြောကြားထားပါတယ်ခင်ဗျာ